်လက်အောက်ခံကရင်ပြည်နယ်နယ်ခြားဆောင်တပ်ဖွဲ့ BGF တာဝန်ရှိသူတချို့ပြည်တွင်းသတင်းမီဒီယာတွေကိုဖိတ်ခေါ်ပြီးထိုင်းနယ်စပ်မြပရီမြို့မှာဖွင့်လှစ်ထားတဲ့ကာစီနိုလုံးသားယုံနဲ့ပတ်သက်တာတွေရှင်းပြခဲ့ပါတယ်။နယ်ခြားဆောင်တပ်ကဘုံမူကြီးစောချစ်သူကမြပရီနယ်စပ်တောင်ကျင်းမြစ်တစ်လျှောက်မှာလုံးကစားယုံအများအပြားရှိတဲ့အနေနဲ့တခုကိုသူတို့ BGF တပ်ဖွဲ့ကပိုင်ဆိုင်တဲ့အကြောင်းလုံခြုံရေးနဲ့ပေးထားတဲ့အကြောင်းနိုင်ငံသားတွေလာရောက်နိုင်အောင်ဒေတာဖွံ့ဖြိုးအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဖွင့်လှစ်ထားတာဖြစ်တယ်လို့မီဒီယာတွေကိုရှင်းလင်းပြခဲ့ပါတယ်။ဒေတာဖွံ့ဖြိုးရေးအတွက်အစိုးရစီတင်ပြတဲ့အခါမှာဟိုတယ်ဈေးစားတောက်ဆိုင်စတဲ့လုပ်ငန်းတွေခွင့်ပြုချက်ရရှိပါတယ်။ဒါပေမဲ့ကာစီနိုလုံးကစားယုံနဲ့ပတ်သက်လို့တော့တရားဝင်ခွင့်ပြုချက်မရဘူးလို့ပြောပါတယ်။သူအနေနဲ့ပြည်နယ်လွှတ်တော်အမတ်တွေနဲ့တွေ့တဲ့အခါတိုင်းကာစီနိုလုံးကစားယုံကိစ္စရှင်းပြကြောင်းဒါပေမဲ့နိုင်ငံတော်အစိုးရမူနဲ့မကိုက်တဲ့အတွက်ဒီကနေ့ထိတရားဝင်ခွင့်ပြုချက်မရသေးဘူးလို့ရှင်းပါတယ်။ဗိုလ်မှူးကြီးစောချစ်သူပြောတာကိုကြည့်ရင်ထိုင်းနယ်စပ်မြပရီမြို့တောင်ရင်းမြစ်တစ်လျှောက်မှာကာစီနိုလုံးကစားယုံတော်တော်များများရှိနေပြီးတရားဝင်ခွင့်ပြုချက်မရပေမဲ့လက်နက်ကိုင်အဖွဲ့တွေရဲ့အဆောင်အရှောင်းနဲ့လုကင်နေတာကြားပြီးဆိုတာသိနိုင်ပါတယ်။တခြားတစ်ဖက်မှာတော့တိတ်မကြသေးခင်တုန်းကပဲကရင်ပြည်နယ်လွှတ်တော်မှာပြည်နယ်အမတ်ဦးတန့်စင်အောင်ကအဲ့ဒီတရားမဝင်လောင်းကစားယုံနဲ့ပတ်သက်ပြီးမေးခွန်းထုတ်ခဲ့ပါတယ်။သူကတော့တရားမဝင်ဖွင့်လှစ်ထားတဲ့လောင်းကစားယုံတွေကြောင့်မြန်မာနိုင်ငံသားတွေအများကြီးဘဝပြတ်သွားတာလောင်းကစားလုပ်ငန်းနဲ့နောက်ဆက်တွဲမူရစီဝါနဲ့ဒုစရိုက်မှုတွေထူပြောလာတာစတာတွေကိုထောက်ပြပြီးဘလို့အရေးယူဆောင်ရွက်မလဲဆိုတာမေးခဲ့ပါတယ်။ဒါပေမဲ့ကျေနပ်လောက်တဲ့အဖြေကိုမရဘူးလို့သတင်းမီဒီယာတွေကပြောပါတယ်။မြန်မာနိုင်ငံမှာကာစီနိုလောင်းကစားယုံတွေရှိတည်သလားဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။1989ခုနှစ်တပ်တွင်းပုံကံမှုဖြစ်ပြီးတဲ့နောက်တရုတ်နိုင်ငံနေဆက်မှာအခြေစိုက်တဲ့အင်အားကြီးဗမာပြည်ကွန်မြူနစ်ပါတီပြိုကွဲသွားပါတယ်။ဘကပါလည်းပြိုကွဲသွားပြီးတဲ့နောက်တတိယကြားစီဖြစ်သွားတဲ့ NDA ကချင်လက်နက်ကင်တပ်ဖွဲ့ WAT တပ်ဖွဲ့ကိုကန်တပ်ဖွဲ့နဲ့မိုင်းလာတပ်ဖွဲ့တွေပေါ်ပေါက်လာပြီးအဲ့ဒီနှစ်ထဲမှာပဲတမတော်အစိုးရနဲ့အပြစ်ခတ်ရစေးရေးငြင်းငြိုင်းလုပ်ပါတယ်စစ်ပွဲမရှိဘဲတည်ငြိမ်သွားတဲ့အဲ့ဒီတပ်ဖွဲ့တွေအခြေဆက်ရာဒေသတွေဟာတရုတ်နယ်စပ်ဖြစ်တော့နယ်စပ်ကုန်သွယ်ရေးလုပ်ပါတယ်တက်ကြောင်မြင့်နာဓာတ်သတ္တုထုတ်လုပ်တဲ့လုပ်ငန်းတွေလုပ်ကင်ကြပါတယ်နောက်ပိုင်းအဲ့ဒီလုပ်ကင်တဲ့တပ်ဖွဲ့တွေထိန်းချုပ်ရာဒေသတွေမှာကာစီနိုလောင်းကစားယုံတွေတည်ထောင်ကြပါတယ်ထုံးစံတိုင်းတရုတ်တထေးတွေရဲ့အရင်းနှီးနဲ့တရုတ်ပိုင်ရှင်တွေကထူထောင်ကြတာဖြစ်ပြီးတိုင်းရင်းသားစစ်ဗျင်တချို့ကဝေစုနေနေပါပါရရှိကြပါတယ်။ငကူမူလာတုန်းကတရုတ်နိုင်ငံဘက်ချမ်းကငွေရှိသူတွေလာကစားပြီးအဲ့ဒီကနေဝင်ငွေရအောင်ရှာတယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပါ။ဒါပေမဲ့နောက်ပိုင်းညှို့မှန်းထားသလိုဖြစ်မလာပါဘူး။နမူနာအဖြစ်ကချင်ပြည်နယ်ကမ္ဘတ်တီနယ်စပ်မှာဖွင့်လှစ်လိုက်တဲ့လောင်းကစားယုံမှာဆိုရင်ပြင်ပကတရုတ်တွေလာကစားတာနည်းနည်းဒေသခံတွေဝင်ကစားတာများများနောက်ပိုင်းအဲ့ဒီဒေသခံတွေငွေကြေးတွေဆုံးရှုံးစီးပွားရေးတွေချွတ်ချုံကြအတော်များများလဲဘိန်းစားတွေဖြစ်ကုန်တာဒီကနေ့အချိန်ထိကုစားလို့မရနိုင်သေးပါဘူးကမ္ဘိုက်တီနေဆက်နီးတူပဲပန်းဝါနေဆက်မှာဖွင့်လှစ်တဲ့ကာစီနိုလောင်းကစားယုံတွေလဲဒေသခံတွေကိုဒုက္ခပေးတာပါပဲအခုလိုကာစီနိုလောင်းကစားယုံတွေနဲ့ပတ်သက်ရင်မိုင်းလာဒေသဘက်ကလောင်းကစားယုံတွေကတော့နာမည်ကြီးပါတယ်တရုတ်တွေလဲလာကစားငွေကြေးတုံ့ပြန်ကြပါတယ်ဒါပေမဲ့အဲ့ဒီအခြေအနေကိုလက်မခံတဲ့တရုတ်အစိုးရဘက်ကတာဝန်ရှိသူတွေဟာမိုင်းလားမှာရှိတဲ့ကာစီနိုလောင်းကစားယုံတွေကိုပိတ်ပစ်ဖို့ဖိအားပေးတာမျိုးအထိကြုံရပါတယ်။အလားတူပဲကချင်ပြည်နယ်နေဆက်ကလောင်းကစားယုံတွေပိတ်ဖို့လည်းဖိအားပေးခဲ့ပူပါတယ်။ဒါပေမဲ့တိတ်အများကြီးတော့အောင်မြင်ပုံမရပါဘူး။မြန်မာနိုင်ငံအစိုးရအုပ်ချုပ်မှုအာဏာစက်တက်ရောက်တဲ့နေရာမှာအကောင်အထည်ဖော်ခဲ့တဲ့ကာစီနိုလောင်းကစားယုံကြီးကတော့တနင်္လာရီတိုင်းထိုင်းနေဆက်ကော့တောင်းမြို့နာကတထေးကျွန်းကာစီနိုလောင်းကစားယုံမှာ1988ခုနှစ်အာဏာသိမ်းတက်လာတဲ့တပ်မတော်အစိုးရကဈေးကွက်စီးပွားရေးစနစ်ကိုကျင့်သုံးမယ်ဆိုပြီးကြေညာပြီးတဲ့နောက်ပိုင်းခွင့်ပြုခဲ့တာဖြစ်ပါတယ်။လုပ်ပုံလုံးကြီးကတော့ထိုင်းတထေးတယောက်ကိုကျွန်းတကျုံလုံးလုပ်ပိုင်ခွင့်ပေးလိုက်တာဖြစ်ပါတယ်။တာယာလှပတဲ့ကျွန်းမှာဟိုတယ်တွေ၊ပန်းဖြေနေရာတွေနဲ့ကာစီနိုလောင်းစားယုံအများကြီးဖွင့်လှစ်ထားပါတယ်။ရန်ကုန်ဘက်ကနေထိုင်းနိုင်ငံသားတွေအ мян ဆက်လီနဲ့လာရောက်လို့ရှိပြီးအစ်င့်မြင့်လုံခြုံရေးစနစ်တွေထားရှိပါတယ်။ကျွန်းပတ်ကားလာငယ်တွေတောင်ရှိပါတယ်။မြန်မာနိုင်ငံကော့တောင်းဘက်ချမ်းကလာမဲ့မြန်မာနိုင်ငံသားတွေကိုတော့စီစစ်လက်ခံပြီးအရင်တက်မတော်အစိုးရလက်ထက်ကတိုင်းမှုတွေစစ်အရာရှိကြီးတွေဟာသူတို့မိသားစုနဲ့အတူအပန်းဖြေသွားလို့ရှိတဲ့နေရာလည်းဖြစ်ပါတယ်။တထေးကျွန်းကိုဘယ်လိုလိုက်စင်ဘယ်လိုလုတ်ကင်ဝင်ပေးထားပြီးတိုင်းပြည်အတွက်တစ်နှစ်အခွန်ဘလောက်ရနေတယ်လဲဆိုတာဒီကနေ့အချိန်ထိပြည်သူတွေသိခွင့်မရရှိကြပါဘူး။ထိုင်းနယ်စပ်မြပရီမြို့မှာပေါ်ပေါက်လာတဲ့ကာစီနိုလောင်းကစား ယုံတွေကတော့အများကြီးနောက်ကျပြီးမှပေါ်လာတာပါအဲ့ဒီလောင်းကစားယုံတွေဟာထိုင်းဘက်ချမ်းကတထေးတကြွယ်တွေအတွက်ရည်ရွယ်ထားတယ်လို့ဆိုပေမဲ့လူနေမှုအလွန်ထွက်တတ်တဲ့ရွှေပြောင်းအလုပ်လုပ်ကြိုင်သူတွေအများဆုံးနေထိုင်တဲ့မြဝတီဧရိယာတွေမှာပဲအများကြီးတိစောက်ထားတာဖြစ်လေတော့မြန်မာနိုင်ငံသားတွေပဲအများဆုံးသွားကြကစားကြအခြေအနေဆက်ရောက်စေပါတယ်။တည်ရင်ပြည်နယ်အမတ်ပြောသလိုနိုင်ငံအတွက်လည်းအခွန်မရလောင်းကစားကြောင့်ဘဝတွေပြည့်ရသလိုနောက်ဆက်တွဲမူရစီယောကပြဿနာဒုစရိုက်မှုပြဿနာတွေပေါ်ပေါက်လာတာကတော့အမှန်ပဲဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံဟာဆင်းရဲတဲ့နိုင်ငံအဖြစ်ရှိနေစေပါဒါကြောင့်မြန်မာနိုင်ငံသားတွေအတွက်ဆိုလောင်းကစားယုံတွေမလိုအပ်ပါဘူး။ဒါပေမဲ့လည်းအိန္ဒိယတရုတ်နဲ့ထိုင်းနိုင်ငံဟာကာစီနိုလောင်းကစားယုံတွေကိုဥပဒေအရခွင့်ပြုထားတာမရှိလေတော့ကမ္ဘောဒီးယားနိုင်ငံကိုနမူနာယူပြီးခီးသွွားတွေဝင်လာအောင်တိုင်းပြည်အခွန်ဘဏ္ဍာရအောင်ဆောင်ရွက်ဖို့တော့အသင့်ပါတယ်။ဒါပေမဲ့အဲ့ဒါလိုအကောင့်ထဲဖော်ရမှာမြန်မာနိုင်ငံသားတွေမထိခိုက်ရလေအောင်တိုင်းပြည်အတွက်လည်းရတဲ့ရတဲ့အခွန်ဘဏ္ဍာတွေရရှိအောင်စနစ်ကျပြီးတင်းကျပ်တဲ့စီမံစည်းကမ်းတွေချပြီးအကောင့်ထဲပေါ်စီသင့်ပါကြောင်းတင်ပြလိုက်ရပါတယ်။